Rakhine di nega data khen dating dama ne yau ko mama ma kan yee da phop ya mung su su she ne tam do ga tia sui su lai de chang pyo pya ba me chana tat nai ma chao do myu ne ma la chee ywa ga saba du ko tam do ga yu do de su bi do tating yee da phop ya khe de twa sit thwe shin sai dmg tating thana ga editor ne tating thau tu ko tam do ga set twe ye upade paw ma 66 ga chi ne tia sui su lai da phit ba de ကိုတိုင်တရားစွဲဆိုခံတရတဲ့ DMG သတင်းဌာနရဲ့ဒုတာဝန်ခံအက်ဒီတာကိုနေဝင်းဆန်ကတော့ဒေသခံတွေရဲ့ပြောဆိုချက်ပေါ်ရှေ့ခံပြီးရေးသားခဲ့တာလို့ပြောပါတယ်။အဲ့
တော့အမှုဖယ်ရေးအကြောင်းကတော့ဒီကျွန်တော်တို့ဇန်နဝါရီလ10ရက်နေ့ကပေါ်ပြခဲ့တဲ့ရောကျောက်တော်မြို့နယ်ဒီမာလာဂျီယောကပေါ့နော်မာလာဂျီယောကဟိုဆန်အေးဆန်ဘောနဆဒီစပါးတွေကိုဟိုတက်မလို့ကနေကျွန်တော်တာရှိုးပါပေါ့နော်ဟိုဟိုဆက်လင်ဟိုဒီဟိုယူဆောင်ပြီးတော့ဒီဆောင်တော့ဆိုလေဒီဒီတက်ကနေပြောဆိုချက်နဲ့ပတ်သက်ပြီးတော့ဟိုတည်င်းပေါ်ပြခဲ့ရပေါ့နော်။အော်အဲ့ဒီတည်င်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဟိုဟိုအခုလောမူဖွင့်တာပေါ့နော
်။ DMG တည်င်းဌာနကဒူးတာဝန်ခံအက်ဒီတာကိုနေဝင်းဆန်နဲ့တည်င်းထောက်မနှင်းနေတို့ကိုစက်တွေရဲ့ဥပဒေပေါက်မှ66ကကြီးနဲ့ဘုံမူဘုံမြင့်ကျော်ကတရားလိုလုပ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကစစ်တွေမျိုးမရေးစခန်းမှာတရားစွဲဆိုလိုက်တာပါ။တမတော်တည်င်းမှန်ပြန်ကြားဖွေပြောခွင့်ရဘူရှောက်ဇော်မင်းထွန်းကတော့တည်င်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးနောက်မမှန်မကန်ဖော်ပြတာတွေ့ရတဲ့အတွက်အရေးယူဖို့စီစဉ်ခဲ့တာလို့ပြောပါတယ်
။ကျွန်တော်တို့အဲ့မှာ DMG ကနေကစားတာကျွန်တော်တို့ဇန်နဝါရီလ10ရက်နေ့မှာလမ်းတူကျွန်တော်တို့ရေးထားတာရှိတယ်။အဲ့မှာတောက်တော့မှရှိတယ်မဟာလာရခိုင်ရာကအဲ့မှာစကားတွေကိုကျွန်တော်တို့ဆက်ကနေတည်ပြောကြမဟာလာမျိုးရောမှာကြိတ်ခွဲနေဆိုပြီးဆွဆွဲထားတဲ့ဟာရှိပါတယ်ဆက်နေပတ်တယ်ပြောကြကျွန်တော်တို့ပြည်ပြင်းစုံစမ်းစစ်ဆေးရလုပ်တယ်လုပ်တဲ့အချိန်မှာတွေ့ရှိချက်တွေကျွန်တော်တို့ဒီမဟာလာရခိုင်ရာမှာ2020မတ်လကတည်းကလူမရှိပါဘူးစကားလည်းမဆိုင်ဟာဟိုဘက်မှာသူများကန့်နေတဲ့ရှိတဲ့ရွာမှာတော့မဟာလာမျိုးရွာမှာတော့လူလည်းရှိတယ်သူတို့စကားလည်းဆိုင်တယ်2021ခုနှစ်ဇန်နဝါရီလ6ရက်နေ့တုန်းကကျွန်တော်တို့တက်ကနေပြောကြညိခါပူတာရှိတယ်ညိခါပူတာရှိတယ်အဲ့ဒီမှာကျွန်တော်တို့အဲ့ဒီရွာတွေရဲ့အဲရွာနဲ့ကျွန်တော်တို့ရွာရဲ့မြောက်ကမှာကျမြောက်တောင်နော်မြောက်တောင်ကြီးပါပေါ့နော်မြောက်တောင်ကြီးရွာရဲ့မြောက်ကကျမြောက်တောင်ဘက်မှာရှိနေတဲ့ကျွန်တော်တို့ဟာဓာတ်ရီလုံချုံရေးစခန်းရှိတယ်အဲ့ဒီရွာကိုကျွန်တော်တို့စံပို့ခဲ့တယ်စံပို့တဲ့နေရာမှာကျွန်တော်တို့မျိုးရွာမှာရှိတဲ့ခုနပြောတဲ့မာလာမျိုးမှာရှိတဲ့ထော်လာကြီးကိုငှားပြုံးကျွန်တော်ပို့ခဲ့တယ်ထော်လာကြီးကိုခါချင်းနေပြီးတယ်ငှားရံပို့ခဲ့တယ်အဲ့တော့ကျွန်တော်တို့ဒါရခိုင်ရွာကစဘာတွေတည်နေပါပြီဆိုပြီးတော့ဒါဒီဘောမှာချိတ်ခွဲလို့ဆိုပြီးဆွဆွဲထားတာဖြစ်တယ်ဒါဆွဆွဲထားတာနဲ့ပတ်သက်ကြတာမမှန်ကန်တဲ့တော့ကျွန်တော်တို့လည်းတရားဆွဲတာဖြစ်ပါ
တရားစွဲဆိုခံတရတဲ့တည်င်းထောက်မှနှင်းတွေကတော့တည်င်းနဲ့ပတ်သက်လို့ဒေသခံတွေရဲ့ပြောဆိုချက်တွေပေါ်တုံ့ပြန်ရှေ့ရဖို့တမတော်နဲ့ပြည်နေစုရတာဝန်ရှိသူတွေကိုဆက်သွေးခဲ့ပေမဲ့မရခဲ့ဘူးလို့ပြောပါတယ
်ဒီဒေသခံတွေပြောတာဟုတ်မဟုတ်ဆိုတာကိုအတူတူပြရပါတယ်ကျမတို့ကဒီတမတော်ဖက်ကိုဆက်သွေးခဲ့တယ်ဒီတမတော်ဖက်ကိုဆက်တယ်လို့မြင်ရတဲ့အပြင်ကျမတို့ကနေပြီးတော့ဒီပိုပြီးပေချောင်းဆိုပြီးတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့ကိုလည်းဆက်တယ်မြင်ရခဲ့တာရှိတယ်ပေါ့နော်။ဒါပေမဲ့သူတို့စီကပါတုတ်ပြချင်းမှမရရှိဘူး။ဒီဖြစ်စဉ်ကဟုတ်မယ်လေမဟုတ်မယ်ဘူးဆိုတာလည်းပတ်သက်ပြီးတော့ဒီကျမတို့ကပါတုတ်ပြချင်းမှမရရှိသေးဘူး။ဒီမရရှိခဲ့ဘူးဆိုတဲ့အကြောင်းကိုလည်းကျမတို့ကတည်င်းမှာဖော်ပြခဲ့တာရှိတယ်။ဒါပေမဲ့အခုချိန်မှာအဲ့ဒီတည်င်းကမဟုတ်မယ်ဘူးဆိုပြီးတော့ဒီတည်င်းထောက်တွေကိုပေါ့နော်ဒီ66ကဟာမတရားဆွဲရတာတော့မဖြစ်သေးဘူးလို့ညီမအနေနဲ့မြင်နေဘူ
းတမတော်ကတရားစွဲဆိုထားတဲ့ဆက်တွေရဲ့ဥပဒေပေါက်မှ66ကကြီးရပြည်မှုကျူးလွန်ကြောင်းထင်ရှားရင်တော့ဒဏ်ငွေဖြစ်ကြောင်းငွေစစ်သိန်းကနေအမြင့်ဆုံးထောင်တိုင်းနဲ့နေတည်ဒါမှမဟုတ်ပြည်ထိုင်တစ်ခုစလုံးအပြစ်ပေးခံရနိုင်ပါတယ်အခုမုံမတိုင်ခင်ပြီးတဲ့2019ခုနှစ်မေလ1ရက်နေ့ကလည်း DMG သတင်းဌာနရဲ့ Editor Show ကိုသတင်းတပ်ဖွဲ့ SB ကတရားလိုလုပ်ပြီးမတရားသိမ်းဆက်သွယ်မှုပေါ်မှာ18နှစ်နဲ့အမုံဖွင့်လဲထားတာကြောင့်တိတ်ဆောင်နေရတယ်လို့ DMG ရဲ့မောင်တော်ချီဆိုင်သတင်းထောက်ကိုလည်းလန်ဒါဦးစီးဌာနကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပေါ်မှာ66ကကြီးနဲ့အမုံဖွင့်ခံထားရပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်